မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအခြေအနေကျဆင်းသွားတယ်လို့ WJP လို့ခေါ်တဲ့ကမ္ဘာတရားမျှတမှုလိလစောင့်ကြည့်အဖွဲ့ကြီးကတတ်မှတ်လိုက်တဲ့အပေါ်မှာဥပဒေပညာရှင်တွေရဲ့သဘောထားကဘယ်လိုရှိပါသလဲလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ထင်ရှားတဲ့အမှုတွေနဲ့တရားရုံးတွေရဲ့ဆုံးဖြတ်ချက်တွေကိုနှိုင်းယှဉ်ပြီးတော့တင်ပြပေးထားပါတယ်ခင်ဗျ WJP World Justice Project ခေါ်တဲ့ကမ္ဘာတရားမျှတမှုလိလစောင့်ကြည့်အဖွဲ့ကကမ္ဘာပေါ်ကနိုင်ငံပေါင်း133နိုင်ငံရဲ့တရားစီရင်မှုအခြေအနေတွေကိုလေ့လာသုံးသပ်ပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေရဲ့စည်းကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကိုအဆင့်တရားနေရာမှာတတ်မှတ်ခဲ့ပြီးဒါဟာဆိုရင်အရင်နှစ်ကတည်းကအဆင့်နှစ်ဆင့်လျှော့ပြီးတော့တတ်မှတ်လိုက်တာဖြစ်ပါတယ်အခုလိုတတ်မှတ်လိုက်မှုကမြန်မာနိုင်ငံမှာလွတ်လပ်စွာတရားစီရင်မှုမရှိသေးဘဲဖြစ်နေတာကိုထောက်ပြလိုက်တာပဲဖြစ်တယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါတယ်မကြခင်ကပဲရဲတပ်ဖွဲ့ကအကျင့်ပြည့်ခြားစားမှုတွေနဲ့အရေးယူမှုတွေပြုလုပ်ရမှာတက်ခံပြေးတွေဖြစ်ကြီးညာထားခံရသူတွေထဲမှာတရားရေးဝန်ထမ်းတွေပါဝင်နေမှုကတက်တည်ပြနေတယ်လို့ဦးမင်းလွင်ဦးကထောက်ပြပါတယ
်။ဥပဒေရရှိပြီးပါတယ်။အဲ့တော့ဒီဓာရီကိုကြည့်ခြင်းအပြင်မြန်မာနိုင်ငံရဲ့တရားစီရင်ရေးကလွတ်လပ်စွာတရားစီရင်ရေးမရှိတဲ့အပြင်ခြားစားမှုလာစားမှုတွေနဲ့ပြည့်ဖြစ်နေတယ်ဆိုတာတွေကိုဒီအစီရင်ခံစားအနေနဲ့ထောက်ပြလိုက်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
WJP အဖွဲ့ရဲ့အစီရင်ခံစာအရဒေတာရင်းမှာကြည့်မယ်ဆိုရင်နိုင်ငံ15နိုင်ငံရှိတဲ့နဲ့မြန်မာနိုင်ငံဟာအဆင့်14မှာရောက်နေပါတယ်။ဒီဖွဲ့ကတိုင်းတာတဲ့နေရာမှာအစိုးရကပြည်သူတွေပါတာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပ်ပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီရင်ဆောင်ရွက်ခြင်းဘက်လက်မှုကင်းရှင်းခြင်းစတာတွေကိုအခြေခံပြီးတော့ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်။မြန်မာနိုင်ငံမှာကိုလိုနီခေတ်ကရေးဆွဲခဲ့တဲ့ခင်မမီတော့တဲ့ဥပဒေတွေကိုဆက်လက်ပြီးတော့အသုံးပြုနေစေဖြစ်တဲ့ဆိုတဲ့ဝေဖန်ထောက်ပြမှုတွေကလည်းရှိနေပါတယ်။ဦးမင်းလွင်ဦးရဲ့အမြင်ကတော့
ဒီဥပဒေကိုအနှဲ့အသိပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့ကြီးအသီးသီးကဖြစ်တယ်။အဲ့တော့အဲ့ဒီလူတွေကမိမိလိုသလိုတွေးပြီးတော့ဥပဒေပြဋ္ဌာန်းချက်အတိုင်းတည်တည်ကြကြလိုက်နာဆောင်ရွက်ခြင်းမရှိဘဲနဲ့ဒီစင်းဆုံးဖြတ်နေတဲ့ဥစ္စာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုရောက်မလာဘဲနဲ့ဟိုအဂတိတရားတွေနဲ့ပေါ့ဗျာအဲကြောက်ရတာရယ်လက်ပြီးလက်ယူရှိတာတွေရယ်စရှိသဖြင့်ပေါ့နိအဂတိတရား၄ပါးနေမလွတ်နိုင်သေးတဲ့တရားစီရင်ရေးစနစ်ဖြစ်နေတယ်ဆိုတာကိုကျွန်တော်သိရမှာ
တချိန်တည်းမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလုတ်ကြံတတ်ဖြတ်ခဲ့သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတည်းကအဝင်းထုံးကိုကြက်3,500ရန်ခံဝင်ကလေးနဲ့မင်းကအာမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေအကြောင်းအရစွဲဆိုတဲ့ပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်နဲ့အကျုံးဝင်လို့သာအာမခံပေးတာဖြစ်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့တရားရုံးဘက်ကအမှုသွားအမှုလာပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့ဆိုပါတယ်။တရားလိုဘက်ကအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနေလာကတော့အမှတ်ကံပေးတယ်ဆိုတာအမှတ်ကံပေးဖို့တက်တက်မဟုတ်ဘဲပြန်ပြီးတော့စဉ်းစားရမယ့်ကိစ္စတွေရှိသေးတယ်လို့ VOE ကပြောပါတယ်
။ဒါပေမဲ့ချက်ကဥပဒေအမှတ်ကံပေးနိုင်တဲ့ဖြစ်မှုဖြစ်သလား။ဒုတိယချက်ကတော့တရားခံဆက်ပြီးတိကျမှလား။နံပါတ်3ချက်ကတော့တရားခံတက်တည်ရာတော့ဆုံးမပါလို့ရှိရင်ဖြည့်စင်နိုင်သလားဆိုတဲ့အချက်သုံးချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေပြဋ္ဌာန်းချက်ရတာအမှန်ကန်ပြည်နယ်နဲ့ပုံမှန်ဆိုတာမှန်ပါတယ်။ဖြည့်ပြီးတိကျနိုင်မယ့်အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စနဲ့လုံလောက်တဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောအောင်ဖြစ်ပါတယ်။တတိယချက်ကသတိရအောင်ဖြည့်စင်နိုင်တာဖြည့်စင်နိုင်မလားဆိုတဲ့ကိစ္စအရောကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေလို့တခုရှိပါတယ်။
တင်ရှားတဲ့နောက်အမှုတစ်ခုဖြစ်တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုမှာဆိုရင်လေနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနဲ့အရေးယူထားတာဖြစ်တဲ့အတွက်အမကံပေးလို့မရဘူးလို့ဆိုပေမဲ့တရားလိုနဲ့တရားလိုရဲ့အဓိကကျတဲ့တက်သေးတွေကိုစစ်ဆေးပြီးလို့စစ်ဆေးချက်ပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ကိစ္စရက်ထင်ထင်ရှားရှားမဖြစ်ဘူးဆိုရင်အမကံပေးပြီးတော့ဆက်လက်ထုချွေဝင့်ပြုနိုင်ပါတယ်လို့ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတရားစွဲအဖွဲ့အစည်းတွေကတက်တည်တွေအများကြီးတင်ပြီးတော့လိုအပ်တဲ့အချက်တွေကိုနောက်ခေါ်တက်တည်တွေမှာထည့်ပြီးတော့အမှုကိုအတင်းခိုင်လိုအောင်တက်တည်ပြနေတဲ့ဖြစ်ရပ်တွေကမြမတရားစီရင်ရေးစနစ်မှာတွေ့နေရပြီးတော့ဒါဟာအလွန်ရုပ်ဆိုးတဲ့ကိစ္စဖြစ်တဲ့အကြောင်းထောက်ပြပြောဆိုပါရစေခင်ဗျာ